ထိုင်းနဲ့မလေးရှားနယ်စပ်ဒေသဆုံခလာခရိုင်မှာဇူလိုင်5နဲ့6နှစ်ရက်အတွင်းလူကုန်ကူးခံရတဲ့မြန်မာနိုင်ငံသား100ကျော်ကိုထိုင်းအာဏာပိုင်တွေကဖမ်းဆီးရမိခဲ့ပါတယ်။ဒီလူကုန်ကူးမှုမှာပါဝင်ပတ်သက်နေတဲ့ထိုင်းကျေးရွာတကြီးတူကိုလည်းဖမ်းမိနိုင်ခဲ့ပါတယ်။ထိုင်းမလေးနယ်စပ်ဒေသမှာလူကုန်ကူးခံရမှုတွေဇက်တိုက်ဖြစ်ပွားနေတယ်လို့အဲ့ဒီထဲမှာအသက်မပြည့်တဲ့ကလေးငယ်တွေများပြားလာနေတဲ့အတွက်ကုလသမဂ္ဂကပါသွားရောက်စစ်ဆေးဖို့စီစဉ်နေပါတယ်။အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတော့မအေးမှာပြောပြမှာပ
ါထိုင်းတောင်ပိုင်းဖြစ်တဲ့ထိုင်းမလေးနယ်စပ်စုံခလာခရိုင်ဗန်းကလန်မြို့နယ်တွေကရာဘာတစ်တောတွေထဲမှာတော့လူရေ80ကျော်ဖမ်းမိခဲ့ပြီးဗရန်ဘာစားမြို့နယ်တွေမှာတော့လူရေ30ကျော်ဖမ်းမိခဲ့တာပါအခုအခါမှာတော့လူပုံကူးခံရသူတွေကိုဖတ်ပေးထားတဲ့ထိုင်းကျေးရွာတကြီးကပါဖမ်းဆီးပြီးထိုင်းအနာပိုင်းတွေကနောက်ထပ်ပွဲစားတွေကိုပါဖမ်းမိအောင်စစ်ဆေးမှုတွေလုပ်နေပါတယ်ဆုံးကလာခရိုင်ဟိုက်ရိုင်မြို့ကရှေ့ကျောင်းလုံးသမအခွင့်အရေးကိုရဲရဲတာဝန်ခံဥပကြီးကတော့နှစ်ရက်အတွင်းမှာဖမ်းမိသူတရားကြော်သွားပြီလို့လည်းအခုလိုပြောပါတယ
်ဒီ list တူကတော့ဒီတိုးထဲမှာဖမ်းမိနေသူတို့ကြတော့ဒီကျွန်တော်တို့ဒီဘန်းကလန်ရှောက်မှာပဲရှိတယ်အဲဒါပေမဲ့မှာ34ယောက်မင်းနေအဲ့ဒါကဒီကျွန်တော်တို့ထိုင်းလူမျိုးကိုသူတို့ကမနန်လို့ခေါ်တယ်လေကမနန်ဆိုတာဒီရွာတကြီးလို့ခေါ်မလားကမနန်ရဲ့အင်ဟောင်းထဲမှာ34ယောက်မင်းနေဗျပါတံပေစာလို့ခေါ်တယ်ဟုတ်ကဲ့ကျွန်တော်တို့ဒီမလေးရှားနေစပ်ပေါ့နော
်
သူကအဲ့မှာတကြီးလုံးနေတယ်ပြီးတော့ဖမ်းမိတဲ့နေရာကသူ့ရဲ့အိမ်ဟောင်းမှာပဲဖမ်းမိနေပထမကျွန်တော်တွေ့တဲ့နေက list နဲ့တယောက်အခုမှ list နဲ့တယောက်ဆိုတော့82ယောက်နောက်ထပ်တစ်ခါ34ယောက်ဆိုတဲ့အခါတရားကြော်သွားပြီမအသက်82ယောက်ကလေးတွေ12ယောက်13ယောက်လောက်ပါတယ
်ထိုင်းမလေးနေစပ်မှာမြန်မာတွေလူကုန်ကူးခံရမှုတွေဇက်တိုက်ဖြစ်နေတာကြောင့်ထိုင်းနိုင်ငံဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကပုံစံလေးတွေနဲ့ထိုင်းတောင်ပိုင်းကအာဏာပိုင်တွေကပြီးခဲ့တဲ့ရက်ကပဲအရေးပေါ်ဆွေးနွေးပွဲလုပ်ပြီးဒီပြဿနာတွေကိုဖြေရှင်းနိုင်ဖို့အတွက်ကြိုးစားနေကြပါတယ်။ပြီးခဲ့တဲ့နှစ်ကတော့လူ1000လောက်သာဖမ်းဆီးခံခဲ့ရပြီးမဲ့2019ခုနှစ်ထဲမှာတော့ထိုင်းတောင်ပိုင်းမှာဖမ်းမိတဲ့မြန်မာနိုင်ငံသား9000ကျော်သွားပြီလို့လည်းထိုင်းအာဏာပိုင်တွေကပြောပါတယ်။ဒီနှစ်ထဲမှာပဲထိုင်းရဲ့မြန်မာတွေပါဝင်တဲ့လူမောင်ကိုသမား150ကျော်ကိုလည်းအရေးယူနိုင်ခဲ့တယ်လို့လည်းထိုင်းအာဏာပိုင်တွေကပြောဆိုခဲ့ပါတယ်။ထိုင်းမလေးနယ်စပ်မှာလူပုံကူးမှုတွေဇက်တိုက်ဖြစ်နေတာရဲ့ကလေးတငယ်တွေပါဖမ်းဆီးခံရတာတွေကြောင့်ထိုင်းနိုင်ငံကကုလသမဂ္ဂမဟာမင်းကြီးရုံးကကိုယ်စားလှယ်တွေဟာထိုင်းမလေးနယ်စပ်ကအချုပ်စခန်းတွေစီကိုဒီအပိုင်းတွင်လာရောက်ကြည့်ရှုမယ်လို့လည်းဆိုပါတယ်
။ကျေးရင်းနဲ့မှနေပြီးတော့ UN ကလာမယ်လို့တတင်းရတယ်မှာ UN ကနေပြီးတော့ကျွန်တော်ဒီဟာရင်နေမျိုးကိုသူတို့ဆန့်လာမယ်ဒီလူကူးခံရတဲ့လူတွေကိုလာပြီးတော့မင်းမြစ်စစ်စစ်ပို့ပေါ့နော်
ထိုင်းမလေးနယ်စပ်မှာအီပီလာကစပြီးမြန်မာနိုင်ငံသားတွေအစုလိုက်အပြုံလိုက်ဇက်တိုက်ဖမ်းဆီးမိနေတာကြောင့်ထိုင်းအစိုးရအနေနဲ့လက်တလုံးအရေးတကြီးဖြေရှင်းရမယ်ပြဿနာအဖြစ်ထုတ်ဖော်ပြောဆိုနေပါတယ်ရှင်